အမေရိကန်နဲ့ NATO မဟာမိတ်တွေကအာဖဂန်နစ္စတန်နိုင်ငံတွင်းမှာနောက်ဆုံးချမ်းရှိနေတဲ့တပ်ဖွဲ့တွေကိုစနေနေ့မှာတရားဝင်စတင်ရုပ်သိမ်းနေကြောင်းအမေရိကန်သမ္မတအင်ဘူရိုနဲ့စစ်ဖက်အရာရှိတွေကပြောဆိုထားတာကြောင့်အမေရိကန်ရဲ့တပ်တန်းအစီအစုံစစ်ပွဲကိုအဆုံးသတ်နိုင်တော့မှာဖြစ်ပါတယ်ကျန်းရှိနေတဲ့တပ်ဖွဲ့တွေကိုမေလ၁ရက်နေ့မှာစတင်ရုပ်သိမ်းဖို့အမေရိကန်သမ္မတဂျိုးဘိုင်တန်ကရက်သတ်မှတ်ထားတာဖြစ်ပါတယ်။ဒါပေမဲ့စစ်တပ်ဘက်ကတော့ပြီးခဲ့တဲ့သတင်းပတ်တွေကဆလို့အာဖဂန်မှာရှိတဲ့စစ်ပစ္စည်းတွေကိုစတင်ရုပ်သိမ်းနေတာဖြစ်ပါတယ်။အာဖဂန်နိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 2,500 ကနေ 3,500 ကြာကျန်းရှိနေသေးပြီးနေတိုးတပ်ဖွဲ့ဝင် 9,000 လောက်ရှိပါတယ်။နိုင်ငံတွင်းမှာဆက်ပြီးကျန်နေတဲ့တပ်ဖွဲ့ဝင်တွေကတော့နွေရာသီအကုန်မှာအာဖဂန်ကနေထွက်ခွာမှာဖြစ်ပါတယ်။နိုင်ငံတကာတပ်ဖွဲ့တွေအပိတ်ရုပ်သိမ်းတာကြောင့်တာလီဘန်တွေအတင့်ရဲလာပြီးတိုက်ပွဲတွေဖြစ်လာနိုင်တဲ့အပေါ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအမြင့်ဆုံးတက်လှမ်းထားပါတယ်။နိုင်ငံရဲ့အနာဂတ်ကလည်းမရေမရဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့အကြမ်းဖက်ဝါရာဇဲတိုက်ခတ်ခဲ့တဲ့အယ်ကိုက်ဒါအဖွဲ့ဝင်တွေကိုအာဖဂန်တာလီဘန်ခေါင်းဆောင်တွေကကာကွယ်ပေးထားတာဖြစ်ပြီးဒီအယ်ကိုက်ဒါတပ်ဖွဲ့ဝင်တွေကိုရှာဖွေရေးအတွက်2000ခုနှစ်အောက်တိုဘာလ9ရက်နေ့မှာအမေရိကန်နဲ့နေတိုးမဟာမိတ်တွေအာဖဂန်ကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။နောက်နှစ်လအကြာမှာတော့အယ်ကိုက်ဒါခေါင်းဆောင်အိုဆာမာ ဘင်လာဒင်နဲ့သူ့ရဲ့တိုက်ခိုက်ရေးသမားတွေထွက်ပြေးကြပါတယ်။အိုဆာမာ ဘင်လာဒင်ကိုတော့အိန္ဒိချင်းပါကစ္စတန်နိုင်ငံထဲမှာအမေရိကန် Navy SEAL တပ်ဖွဲ့ဝင်တွေကတုတ်တင်ခဲ့ပါတယ်ရှင်။